ရေးမြမှာဟူသည့်သဘောတွေကကုလသမဂ္ဂဝန်ထမ်း9ဦးအပါအဝင်နိုင်ငံတကာအကူအညီပေးလောက်သား18ဦးလောက်ကိုဖမ်းဆီးထားတယ်လို့ရေးမြအစိုးရအရာရှိတွေကရောရေးမြကမေယွန်းလူခွင့်အဖွဲ့ MOHR ကပြောပါတယ်ဟူသည့်သဘောတွေနဲ့ထောက်လိုင်းအရာရှိတွေဟာချက်စပရင်းညနေကမြို့တော်ဆာနာအပြင်ဟိုဒဲတာဆာတာနဲ့အမ်ရမ်မြို့တွေမှာကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့အစည်းတွေရှိတဲ့နေရာတွေကိုလက်နက်တွေနဲ့တပြိုင်နက်တည်းဝင်ရောက်စီးနှင်းခဲ့ကြတယ်လို့ MOHR အဖွဲ့ကပြောပါတယ်။သူတို့ဟာကုလသမဂ္ဂနဲ့တခြားအကူအညီပေးအဖွဲ့တွေမှာအလုပ်လုပ်နေတဲ့ရီမင်ဝန်ထမ်းတွေကိုပြစ်မှတ်ထားပြီးသူတို့ရဲ့နေအိမ်တွေကိုဝင်ရောက်စီးနှင်းခဲ့တဲ့အပြင်စစ်ဆေးမေးမြန်းပြီးသူတို့ကိုစစ်ကားတွေနဲ့ဖမ်းမသွားခင်မှာသူတို့ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေကိုပါတိမ့်သွားတယ်လို့ပြောပါတယ်။အခုဖမ်းခံရသူတွေထဲမှာလူသားစာနာမှုဆိုင်ရာကုလမဟာမင်းကြီးရုံ UNDP WFP ကဘာဆန်းရဲ့ကအဖွဲ့နဲ့ရီမင်ဆိုင်ရာကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရုံးတွေမှာတာဝန်ထမ်းဆောင်နေတဲ့ရီမင်ဝန်ထမ်းတွေပါတယ်လို့လည်း MOHR ကပြောပါတယ်။ဒါ့အပြင် Save the Children ရီမင်ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ရီမင်အစိုးရလူမှုဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့ Oxfam နဲ့ Care America အကူအညီပေးအဖွဲ့တွေကဝန်ထမ်းတွေလည်းအဖမ်းခံရတာဖြစ်ပါတယ်။ခုဒီပုံတွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့သတင်းမီဒီယာတွေကတော့အခုလိုဖမ်းဆီးတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။